မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကိုရှောင်လွှဲနိုင်ရည်ကြံစည်ခဲ့မှုနဲ့တရုတ်နိုင်ငံသား၄ဦးနဲ့တရုတ်ကုမ္ပဏီတစ်ခုကိုအမေရိကန်တရားရေးဌာနကတရားစွဲဆိုပါတယ်။ဖျားပြင်းလက်နက်တွေတိုးပွားလာရေးနဲ့သက်ဆိုင်နေတဲ့မြောက်ကိုရီးယားရဲ့လုပ်ငန်းတွေကိုစားတရားမဝင်ဗဏ္ဍာရေးကိစ္စတွေကိုဖုံးကွယ်ဖို့ဟန်ကျကုမ္ပဏီ20ကျော်ကနေတဆင့်ဒီလူတွေစူးစမ်းခဲ့ကြတာဆိုလဲလက်ထောက်ရှိနေသူဂျွန်ဒီမတ်စ်ကကြေညာချက်ထဲမှာပြောဆိုထားပါတယ်။မာရှာဟွန်နဲ့သူမရဲ့ကုမ္ပဏီဒန်တောင်းဟောင်ရှန်အင်ဒစထရီယယ်ဒီဗလော့ပ်မန့်နဲ့ရှောင်ကျန်ရှုဟောင်ကျန်းဟွာလျူချောင်ရှုတို့ကိုနိုင်ငံတကာအရေးပေါ်စီးပွားရေးဆက်သွယ်ဆောင်ရွှေမှုဆိုင်ရာဥပဒေကိုချိုးဖောက်ဖို့ကြံစီမှုအမေရိကန်ဆွေးရကိုလိမ်လည်မှုငွေမဲ့ခဝချဖို့ကြံစီမှုတွေနဲ့ဆွဲချက်တင်တရားစွဲတာဖြစ်ပါတယ်အခုတရားစွဲဆိုခံရတဲ့တရုတ်နိုင်ငံသား၄ဦးတို့ကမြောက်ကိုရီးယားနဲ့ဗန်နာရီဆက်ဆက်ဆောင်ရွက်နိုင်ဖို့အတွက်ပြည်ပမှာရုပ်ပြကုမ္ပဏီတွေထောင်းအမေရိကန်ကဘဏ်အကောင့်တွေနဲ့ဆက်ဆက်တဲ့တရုတ်ဘဏ်တွေမှာဒီကုမ္ပဏီတွေရဲ့အနေနဲ့ဘဏ်စင်းဖွင့်ခဲ့တဲ့အကြောင်းအခုတရားစွဲဆိုချက်မှာဆွတ်ဆွဲထားတဲ့အကြောင်းထုတ်ပြန်ချက်ကဖော်ပြပါတယ်အဖြစ်ရှိကြောင်းစီရင်ခံရရင်တော့ဆယ်စုနှစ်နဲ့ချီထောင်ဒဏ်ချမှတ်ခံရနိုင်ပါတယ်